ဂျပန်နိုင်ငံကိုရောက်ရှိနေတဲ့သမရယုံဝန်ကြီးဦးအောင်မင်းအပါဝင်ပြည်ထောင်စုဝန်ကြီးဦးခင်ရင်နဲ့မြန်မာညဉ့်ညဉ့်ရေးစင်တာကအဖွဲ့ဝင်တွေဟာဂျပန်နိုင်ငံသားရေးဝန်ကြီးဌာနကပုဂ္ဂိုလ်တွေနဲ့တွေ့ဆုံခဲ့တယ်လို့ပဲဝန်ကြီးချုပ်ရှင်ဇိုအာဘေးနဲ့လည်းတွေ့ဆုံခဲ့ပါတယ်။သူတို့ဟာမြန်မာနိုင်ငံကညဉ့်ညဉ့်ရေးလုပ်ငန်းစဉ်တွေကိုရှင်းလင်းပြခဲ့တယ်လို့သိရပါတယ်။အလားတူပဲခီးစဉ်အတွင်းမှာတိုကျိုမြို့KO တက်ကတူမှာတက်ကတူကျောင်းသားများကိုမြန်မာနိုင်ငံကအခြေအနေတွေကိုလည်းရှင်းလင်းပြခဲ့ပါတယ်။ဒီရှင်းလင်းပွဲမှာမြန်မာနိုင်ငံသားတွေတက်ရောက်ပြီးနားထောင်ခဲ့တယ်လို့အပြန်အလှန်မေးခွန်းတွေလည်းမေးခဲ့တယ်လို့သိရပါတယ်။ကရင်မျိုးသားတူဖြစ်တဲ့ကုစောမျိုးခိုင်ရှင်းကအခုလိုပြန်လည်းမေးခွန်းထုတ်ပါတယ်
။ကျွန်တော်တို့ကရင်နဲ့တွေ့လို့ပြီးတော့မီဒီယာကိုပြောရပါမယ်။ကရင်ကသမီးကားလို့တော်လိုက်လို့လားခင်ဗျာအဲ့စကားကိုလည်းလည်းမှတ်ထားတော့ဘာဖြစ်ရှင်းမေးပါတောင်းပါမယ်ကေလူမျိုးအလုံးတောင်းပါမယ်ကျွန်တော်ဒီနေရာတော့ကျွန်တော်ခြေကြိုက်လုပ်မယ်ဆိုရင်အရင်ဆုံးတတ်တယ်ရေးဘာလို့မဆိုပဲတတ်တယ်ကိုချတယ်เนาะဒီကိစ္စကိုတော့ဘာဖြစ်ရှင်းမေးရမယ
်ဒီမေးခွန်းနဲ့ပတ်သက်ပြီးဥအောင်မင်းဖြေကြားတာကတော့
ပြည်ရင်နဲ့သမီးကလို့ရင်းတိုင်းလုပ်တယ်ဆိုတာကိုကျွန်တော်တပိုင်းတစ်လျှောက်မှာတခါမှမပြောခဲ့ပါဘူးအကယ်၍ကျွန်တော်ပြောခဲ့သည်ရှိတော့လေပြောခဲ့သည်ရှိရင်လည်းကျွန်တော်ကိုဒီဥစ္စာကိုအသက်တေတာကရှာပေးပါခင်ဗျားတို့စိတ်ကြိုက်ကျွန်တော်တောင်းပန်ပေးပါမယ်ကျွန်တော်မပြောခဲ့တဲ့အတွက်ကျွန်တော်ဒီမှာဟိုတောင်းပန်ခြင်းမပြုတော့ဘူးခုနပေးဖို့ကျွန်တော်တင်ပြလိုပါတယ်နောက်တစ်ချက်နေနဲ့ကျွန်တော်တို့ဒီတက်တေကိုမဖယ်ပေးနဲ့လေးတန်းရင်လုံးလို့မရဘူးဆိုတာကျွန်တော်လက်ခံပါတယ်လေးတန်းရင်စာချုပ်ကြီးထဲမှာတက်ပိုင်းဆိုင်ရာအချက်58ချက်ပါပါတယ်58ချက်ထဲမှာအကြီးကကြတဲ့အချက်ကိုကျွန်တော်ပြောချင်ပါတယ်ကျွန်တော်တို့ခုလက်မှတ်ထိုးပြီးတာနဲ့ကျွန်တော်တို့တက်နေရာဖြစ်ကြောင်းလေးတွေလုပ်ဖို့ဆိုတဲ့အချက်ချက်ပါပါတ
ယ်။ဥအောင်မင်းဖြေသွားတာပါ။ဒီရှင်းလင်းပွဲမှာဂျပန်နိုင်ငံရောက်မြန်မာဒီမိုကရေစီရေးလှုပ်ရှားသူများအဖွဲ့ BDA ဥက္ကဋ္ဌဦးတန်းဆွေကလည်းမေးခွန်းမေးခဲ့ပါတယ်
။ဒီဂျပန်ကျောင်းသားတယောက်ကဗောလေသူ့ကိုမေးတယ်မေးခွန်းတယ်မှာဒီဗမာနိုင်ငံမှာဗောလေဒီလိုဒီပြောင်းလဲတွေဒီနိုင်ငံရေးပြည်ပြောင်းလဲမှုဒီမိုကရေစီခုပြောင်းသွားတဲ့ဟာမှာအချိန်မယူလုံးလားဗာညာဆိုပြီးတော့ကျောင်းသားမေးတဲ့အချိန်မှာပါတယ်ဗျာ။ပါရခါကြတော့ဟိုကဟိုအင်္ဂလိပ်လိုမေးပါလေ။အဲသူကပြန်ဖြေတာတော့ကျောင်းလေးလုတ်တယ်ဆိုလို့ရှိရင်ဟိုလေအချိန်ယူရပါလေ။ဟိုဘာဖြစ်လို့လဲဆိုတော့ဒီဗမာနိုင်ငံသားတွေရဲ့ဒီ capacity ပြည်ရင်ကတော်လေးကိုနှိမ့်ကြတဲ့အတွက်ကြောင့်မို့လို့ပါ냐ဆိုရသူကပြန်ပြောတယ်ကြာ
။ဒီကိစ္စနဲ့ပတ်သက်ပြီးဦးတန်းဆွေကမေးမြန်းခဲ့တာဖြစ်ပြီးဦးအောင်မင်းကပြန်ဖြေခဲ့ပါတယ်။
တိုင်းဘာသာပန်လို့ဖြစ်တာတို့ကြောင့်မလို့တော်သူနေတဲ့ဟိုအဲ့မကောင်းပါဘူးဗော။သူကပြောတာကသူပြောတာမဟုတ်ပါဘူးဗောလေ။ကျွန်တော်တို့ဒီဥရောပသမဂ္ဂနေပြီးတော့ပရိုဖက်ဆာတယောက်ကနေပြီးတော့သူ့ကိုပြောတယ်ဗော။အဲဗမာနိုင်ငံကျောဥစားဗောအောင်မင်းဆန်ဗော။ဟိုဗမာနိုင်ငံကကဘာလေဗင်နဲ့ရှင်းကြည့်လိုက်မယ်ဆိုရင်ကဘာမှာနိုင်ငံ160ရှိတယ်။အဲ့ထဲမှာဆိုလို့ရှိရင်ဗမာနိုင်ငံ capacity က148လောက်ပါရှိတယ်ဗောလေ။အဲကြောင့်မင်းတယောက်ကနေပြီးဒီပြဿနာအကုန်လုံးကိုရှင်းဖို့လို့သိမလေဘူးဗျာဆိုပြောပါတယ်ဆိုတဲ့စကားကိုသူကပြန်ပြောပြတယ်ဗျာ
။ဦးတန်းဆွေပြောပြသွားတာပါ။တစ်ဆက်တည်းနိုင်ငံသားရောက်မြန်မာနိုင်ငံသားတွေကိုပြန်လာဖို့အတွက်ဖိတ်ခေါ်ခဲ့ပြီးမြန်မာနိုင်ငံသားတွေပြည်ဝင်ခွင့်ဗီဇာလျှောက်ထားတဲ့အချိန်မှာတွေ့ကြုံရတဲ့အခက်အခဲတွေကြောင့်ဦးတန်းဆွေမြန်မာနိုင်ငံပြန်လာခွင့်နဲ့ပတ်သက်ပြီးအကြောင်းမပြန်ခဲ့တဲ့အကြောင်းတွေကိုမေးမြန်းခဲ့ပါတယ်။ဒီမေးခွန်းနဲ့ပတ်သက်ပြီးဦးအောင်မင်းကပြန်လည်ဖြေကြားခဲ့ပေမဲ့ရှင်းရှင်းလင်းလင်းမရှိဘူးလို့ဆိုပါတယ်။တစ်ဆက်တည်းတာမတ်ကြီးကဦးတန်းဆွေရဲ့ကိစ္စနဲ့ပတ်သက်ပြီးသူ့အနေနဲ့သိရှိပါကြောင်းမြန်မာပြည်မှာနေထိုင်တဲ့နေရက်လိပ်စာကိုအတိမပြုနိုင်တဲ့အတွက်ကြောင့်အခုလိုကြံ့ကြာမှုများဖြစ်သွားကြောင်းပြန်လည်ဖြေကြားခဲ့တယ်လို့သိရပါတယ်ဆက်လက်ပြီးဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေမဲပေးခွင့်ကိစ္စနဲ့ပတ်သက်လို့လည်းဦးတန်းဆွေကဆွေးနွေးခဲ့တယ်လို့ပြောပြပါတယ်ဦးအောင်မင်းရဲ့အဖွဲ့ဟာဒီနေ့မှာတော့မြန်မာနိုင်ငံကိုပြန်လည်ထွက်ခွာသွားပြီလို့သိရပါတယ်ခင်ဗျာ